ကမ္ဘာစီးပွားရေးမကြုံစဘူးကျဆင်းနေတာနှစ်လလောက်ရှိလာချိန်မှာတော့အမေရိကန်ရဲ့အလုပ်လက်မဲ့ဥယျာဉ်ဟာ 14.8 ရာခိုင်နှုန်းအထိထိုးတက်သွားတဲ့အတွက်ဒါဟာဥရောပနဲ့တခြားဖွံ့ဖြိုးတဲ့ဂျပန်ဗြိတိန်တို့လိုနိုင်ငံတွေနဲ့အများကြီးပိုများသွားတာဖြစ်ပါတယ်။မကြသေးခင်လတွေတုန်းကပဲအမေရိကန်ရဲ့အလုပ်လက်မဲ့နှုန်းဟာ 3.5 ရာခိုင်နှုန်းနဲ့နှစ်ပေါင်း90အတွင်းအလုပ်လက်မဲ့အနည်းဆုံးဖြစ်ခဲ့တယ်လို့ဖြန့်မြန့်အလုပ်လက်မဲ့နှုန်းက 6.2 ရာခိုင်နှုန်းရှိတဲ့ဥရောပသက်မကနိုင်ငံတွေနဲ့စာရင်အများကြီးတာနေတာဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအလုပ်လက်မဲ့ခန်းစား권လျှောက်ထားသူက 3.2 တန်းရှိတယ်လို့အလုပ်သမားဝန်ကြီးဌာနကထုတ်ပြန်တာကြောင့်အခုဆိုလျှောက်ထားသူပေါင်း33တန်းခွဲရှိလာပြီဖြစ်ပါတယ်။ဒီကာယောဂါဖြစ်ပွားတဲ့အခါအမေရိကန်အစိုးရကပုဂ္ဂလိကစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေအတွက်ငွေချထားပြီးခဲ့တာဖြစ်ပြီးလုပ်ငန်းတွေမလဲပတ်နိုင်တဲ့အလုပ်တွေရပ်ဆိုင်းသွားတဲ့အခါအလုပ်သမားတွေအလုပ်လက်မဲ့ဖြစ်ကုန်ကြတာပါ။ဥရောပနိုင်ငံတွေမှာတော့ဒီနှစ်ထဲအလုပ်လက်မဲ့နှုန်း6.5ရာခိုင်နှုန်းတက်နိုင်တယ်လို့ဥရောပကော်မရှင်ရဲ့ခန့်မှန်းချက်ကိုဗိုလ်တော်ဖူးနေကထုတ်ပြန်ပါတယ်။ဥရောပနိုင်ငံတွေမှာပုဂ္ဂလိကကုမ္ပဏီတွေကအလုပ်သမားတွေအစိုးရကလစာထောက်ပံ့ပေးတာကြောင့်အလုပ်လက်မဲ့ခန်းစား권လျှောက်ထားသူကအမေရိကန်နိုင်ငံလိုတဟုန်တိုးများမလာတာဖြစ်ပါတယ်။